လူတွေမှာ COVID-19 ရောဂါရှိမရှိဆိုတာကိုလွယ်ကူသိနိုင်ဖို့အတွက်ခွေးတွေနဲ့အနံ့ခံပြီးစမ်းသပ်ဖို့ဗြိတိန်သုတေသီကစမ်းသပ်ကြတော့မှာပါဒီသုတေသနလုပ်ဖို့အတွက်ဒေါ်လာ6သိန်းကျော်အသုံးပြုမယ်လို့ဗြိတိန်အစိုးရကစနေနေ့မှာပြောပါတယ်ဒီစမ်းသပ်မှုကိုတော့လန်ဒန်ကတကွေးတန်ရှင်းရေးနဲ့ဥပိုင်းစစ်ပညာဆိုင်ရာတက္ကသိုလ်ဒါရမ်တက္ကသိုလ်နဲ့ဗြိတိန်ပရဟိတအဖွဲ့တစ်ခုဖြစ်တဲ့ Medical Detection Dog အဖွဲ့တို့ပေါင်းပြီးတော့လုပ်ကြမှာဖြစ်ပါတယ်လူတွေကိုအနံ့ခံပြီးရောဂါရှာဖွေဖော်ထုတ်တဲ့ခွေးတွေဟာအချို့ကင်ဆာရောဂါတွေပါကင်ဆန်ဇီးလိုခေါ်တဲ့အာရုံကြောအားနည်းတဲ့ယောဂသည်တွေနဲ့ငှက်ထားယောဂသည်တွေကိုရှာဖွေဖော်ထုတ်နိုင်ခဲ့ပြီးတော့ဒီစမ်းသပ်မှုကယောဂရှာဖွေစမ်းသပ်တာတွေကိုမြန်မြန်လုပ်လာနိုင်စေမှာဖြစ်တယ်လို့ဗြိတိန်တီထွင်စမ်းသပ်မှုဆိုင်ရာဝန်ကြီး James Beaton ကပြောပါတယ် Labrador နဲ့ Cocker Spaniel ခွေး6ကောင်ကိုလန်ဒန်ဆေးရုံက COVID ယောဂဝေနာရှင်19ယောက်ရဲ့အနံ့တွေကိုနမူနာပေးပြီးတော့အဲ့ဒီလူတွေရဲ့အနံ့နဲ့နောက်ယောဂမရှိတဲ့လူတွေရဲ့အနံ့ကိုခွဲခြားနိုင်ဖို့တင်ပေးသွားမှာဖြစ်တယ်လို့ပြောပါတယ်တကယ်လို့အောင်မြင်ခဲ့မယ်ဆိုရင်တော့ခွေးတကောင်ဟာတနင်္လာလူ150လောက်ကိုအနံ့ခံစမ်းသပ်သွားနိုင်မှာဖြစ်ပြီးလင်ခွေးနေနဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေမှာအသုံးပြုသွားမှာဖြစ်ပါတယ်။ဒါပြင်အမေရိကန်နဲ့ပြည်သက်နိုင်ငံကသုတေသီတွေကလည်းဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုသိနိုင်ဖို့အတွက်ခွေးတွေကိုအနံ့ခံတိုင်းပြီးတော့လေ့ကျင့်ပေးဖို့ကြိုးပမ်းနေကြပါတယ်ခင်ဗျာ။